ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်နေရာမှာအစားထိုးမဲ့သူတွေကိုမဲပေးရွေးချယ်နေရာမှာအခုနောက်ဆုံးရှင်းမြိုင်သူကိုယ်စားလှယ်6ဦးပဲကျန်ပါတယ
် Under the rules that we agreed for this ban
ဒီမဲပေးမှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သဘောတူညီထားတဲ့စီမင်းစီကံအတိုင်း Jeremy Hunt နဲ့ Nahim Zahawi တို့ထွက်သွားရပါပြီကျွန်တဲ့ကိုယ်စားလှယ်လောင်းတွေကိုတော့မနေ့ပြန်မှဆက်ပြီးတော့ဒုတိယအကြော့မဲပေးရွေးချယ်ကျန်မှာပါလို့ပါတီရဲရာလွှတ်တော်ကော်မတီဥက္ကဋ္ဌ Graham Brady ကပြောသွားတာပါနောက်တစ်ဆင့်ဝင်ပြိုင်ဖို့အမ30ရို့ရဲ့ထောက်ခံမဲမရခဲ့တဲ့အတွက်ဘန်နာယေးဝန်ကြီးဇာဟာဝင်းနဲ့ကျမ်းမာယေးဝန်ကြီးဟောင်း Jeremy Hunt တို့ထပ်သွားရတာဖြစ်ပါတယ်။ပြိုင်ဆိုင်ခွင့်ရသူစကားနေတဲ့အုပ်ဘက်ကျန်တဲ့အထိနောက်တစ်ပတ်ထဲမှာဆက်ပြီးတော့မဲပေးရွေးချယ်ကြအောင်ပါပါ။အဲ့ဒီကိုယ်စားလှယ်နှစ်ဦးထဲကတအူးကိုနိုင်ငံတော်လုံးမှရှိတဲ့ Conservative Party ဝင်38,000တို့ကပါတီကောင်းဆောင်အဖြစ်ထပ်ပြီးတော့မဲပေးရွေးချယ်ကြမှာဖြစ်ပါတယ်။အနိုင်ရသူကိုစက်တင်ဘာ5ရက်နေ့မှာကြေညာမှာဖြစ်ပြီးဝန်ကြီးချုပ်တာဝန်ကိုချက်ချင်းထမ်းဆောင်အောင်မှာဖြစ်ပါတယ်။ဆက်ပြီးပြိုင်ဆိုင်ကြမဲ့ကိုယ်စားလှယ်လောင်းတွေကတော့နိုင်ငံခြားရေးဝန်ကြီး Liz Truss ၊ဘဏ္ဍာရေးဝန်ကြီးဟောင်း Rishi Sunak ၊ကုန်သွယ်ရေးဝန်ကြီး Penny Mondrat ၊လွှတ်တော်အမတ် Tom Tugendhat ၊အမျိုးသမီးနဲ့သားသူညီများရေးဝန်ကြီးဟောင်း Kemi Banoch နဲ့ရှင့်နေချုပ် Sula Braverman တို့ဖြစ်ပါတယ်။ကျင်းပပိုင်ဆိုင်ရာအရှုပ်တော်ပုံတွေနဲ့လှနဲ့ချီရင်ဆိုင်နေရချိန်မှာပဲပြီးခဲ့တဲ့တစ်ပတ်ထဲမှာဝန်ကြီးချုပ် Johnson ညာထုကနှုတ်ထွက်ခဲ့တာပါ။သူနေရာမှာအစားထိုးမဲ့ဝန်ကြီးချုပ်တဲ့ရွေးချယ်ပြီးတဲ့အချိန်ထိတော့ Mr. Johnson ကရာထူးကိုဆက်ပြီးထမ်းဆောင်နေမှာဖြစ်ပါတယ်။